ရန်ကုန်တိုင်းမှာရှိတဲ့45မြို့နယ်တွေကကိုကိုကျွန်းမြို့နယ်ကလွဲလို့ကျန်တဲ့မြို့နယ်အားလုံးမှာပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့ Stay at Home အမိန့်ကိုကျန်းမာရေးနဲ့အကစားရေးဝန်ကြီးဌာနကစက်တင်ဘာ20ရက်ည8နာရီမှာထုတ်ပြန်လိုက်ပါတယ
်။ရန်ကုန်တိုင်းဒေသကြီးအတွင်းရှိမြို့နယ်အားလုံးကိုကိုကျွန်းမြို့နယ်မှာပါတွင်နေထိုင်သည့်ပြည်သူများအနေဖြင့်နေအိမ်တွင်နေထိုင်ရေး Stay at Home အစီအစဉ်တွင်အကျုံးဝင်ကြောင်းကြေညာလိုက်သည
်။အခုလိုထုတ်ပြန်လိုက်တဲ့ Stay at Home အမိန့်ဟာစတေမာ21ရက်တနင်္လာနေ့မနက်8နာရီကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်။ဒီရက်ပိုင်းနေ့အတွင်းရန်ကုန်တိုင်းမှာကိုဗစ်ဓာတ်ခွဲအတည်ပြုလူနာဇက်တိုက်တွေ့ရှိနေတဲ့အခြေအနေကြောင့်ရောခီးသွွားရာဇဝင်လည်းမရှိယောဂါပိုးရှိသူတွေနဲ့ထိတွေ့ခြင်းလည်းမရှိတဲ့လူတွေစီမှာပါအချိန်ကာလတို့အတွင်းကိုဗစ်ယောဂါကူးစက်မှုလျင်မြန်လာတာကြောင့်အခုလို Stay at Home အမိန့်ထုတ်ပြန်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။ Stay at Home အမိန့်ထုတ်ပြန်တယ်ဆိုပေမဲ့မဖြစ်မနေဈေးဝယ်ထွက်ဖို့လိုရင်တအိမ်ကိုတယောက်နှုံးထွက်ခွင့်ရှိပြီးဈေးရုံဈေးကန်းသွားရောက်ဖို့လိုရင်တော့တအိမ်ကိုနှစ်ယောက်သွားခွင့်ရှိပါတယ်။နေအိမ်အပြင်ထွက်ရမယ့်သူတွေဟာမဖြစ်မနေနှာခေါင်းစည်းတက်ရမယ်လို့ပြောထားပါတယ်။ဒါအပြင်ကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးဘူကော်မတီကထုတ်ပြန်ချက်တွေအတိုင်းအစိုးရဝန်ထမ်းတွေဟာနှစ်ပတ်ရုံးတဲ့နှစ်ပတ်နေအိမ်ကနေအလုပ်လုပ်ရမယ်ဆိုတဲ့အစီအစဉ်ကိုဆက်လက်ကျင့်သုံးသွားဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေကတော့နေအိမ်ကနေပဲလုပ်ငန်းတွေဆောင်ရွက်ကြဖို့တားမြစ်လိုက်သလိုစက်ရုံအလုပ်ရုံအလုပ်သမားတွေကိုစက်တင်ဘာ24ရက်ကနေအောက်တိုဘာ9ရက်နေ့ထိအလုပ်ဆင်းခွင့်မပြုဘူးလို့တားမြစ်လိုက်တာပါဒီလိုနေ့စဉ် Stay at Home ကန့်သတ်ခံရတဲ့သူတွေထဲမှာတော့ဘဏ်နဲ့ငွေကြေးဝန်ဆောင်မှုဓာတ်ဆီဆိုင်စားသောက်ကုန်တားငါထုတ်တဲ့လုပ်ငန်းဆေးဝါးနဲ့ဆေးကရိယာလုပ်ငန်းရေတံဖြန့်ဖြူးရေးလုပ်ငန်းအစရှိတဲ့လုပ်ငန်းတွေမှာအလုပ်လုပ်နေသူတွေမပါဘူးလို့ဖော်ပြပါတယ်အခုလိုထုတ်ပြန်တဲ့အမိကိုလိုက်နာမှုမရှိဘူးဆိုရင်တည်စဲဥပဒေအရအေးယူမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။